မင်္ဂလာပါခင်ဗျာအင်္ဂါညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေဒီနှစ်အတွက်မြမရိုးရာမဟာတကြံအတာကာလမြမပြည်သူရုံးပရက်ကိုအရင်အရင်နှစ်တွေလို့အရင်အရင်နှစ်တွေဆိုတဲ့နေရာမှာကျွန်တော်တို့လွန်ခဲ့တဲ့10နှစ်ကစခဲ့တာပေါ့လေ2009ခုနှစ်ကစခဲ့တာအခု2019ဆိုတော့10နှစ်ပေါ့လွန်ခဲ့တဲ့10နှစ်ကစခဲ့တဲ့အတိုင်း10ရက်ပိတ်ရက်မတတ်မှတ်ပဲနဲ့9ရက်ပဲတတ်မှတ်ထားတာကျွန်တော်တို့သောရရှင်တွေအားလုံးသိပြီးသားပါဆိုတော့ဒီအနေနဲ့ပတ်သက်ပြီးတော့ပြောတာဆိုတာဝေဖန်တာလက္ခဏာလက်မခံတာအများကြီးထွက်ခဲ့ပါတယ်ဆိုတော့ဒီလိုမျိုး၁၀ရက်ကနေပြီးတော့၅ရက်လျှော့ပြီးတော့တတ်မှတ်ဖို့အစိုးရကကြေညာတဲ့ပုံစံကြေညာတဲ့စာသားမှရေးထားတဲ့ပုံစံစသည်အားဖြင့်ဒါတွေပေါ်မှာလည်းပဲဝေဖန်ကြတာတွေရှိပါတယ်ဆိုတော့ကျွန်တော်တို့အဲ့ဒီအကြောင်းကိုစူးနေကြပါမှာ၁၀ရက်ကနေ၅ရက်ကိုလျှော့ချလိုက်တာရောသဘောတူကြသလားဒါကိုကျွန်တော်တို့အကြံပြင်းကြည့်ကြရအောင်ပါဆိုတော့ပင်တိုင်းစူးနေပြဖို့အတွက်ဖေကိုထားသူနှူးမှတူကတော့စာရေးဆရာတူဖြစ်တဲ့ကိုဝါပါနောက်တူကတော့မြန်မာရေးလိလသုံးသပ်သူဒေါက်တာရံမျိုးသိန်းဖြစ်ပါတယ်ဆရာတို့နှစ်ယောက်စလုံးတရားလိလအစီအစဉ်ကနေကြိုးဆိုပါရဲမင်္ဂလာပါခင်ဗျာဆိုတော့ပထမဦးဆုံးကိုဝါရဲ့သဘောထားရင်ဆုံးတိပြစီဒီအစိုးရကနေပြီးတော့တကြံပိတ်ရဲ့ဆယ်ရက်ကနေပြီးတော့၅ရက်ရှော့ချတဲ့သတင်းကိုဝါကြားရတယ်နောက်ဒီကြေညာတဲ့စာပေါ်လေးဖတ်ရတယ်ဆိုတော့အဲ့ဒီအပေါ်မှာကိုကိုဝါရဲ့အမြင်သဘောထားအကြံဉာဏ်ဆုံးတိပြစီ
ဟုတ်ကဲ့ခင်ဗျာပထမဦးဆုံးကျွန်တော်ပြောချင်တာကတော့ကပ်ပြီးတော့ကျင်ညာတဲ့အချက်ကိုကျွန်တော်အနေနဲ့ဘုံဝင်မကြပါဘူး။ဘာလို့လဲဆိုတော့တည့်ရဲ့အတိုင်းတကြံရုံးပိတ်ရဲ့ဒီအတွက်အကျိုးရင်းစီစဉ်ထားတဲ့ကိစ္စတွေကအများကြီးရှိပါတယ်။အဲတော့ဒီလိုအကျိုးရင်းစီစဉ်ထားတဲ့ကိစ္စတွေကအဆင်မပြေဖြစ်သွားနိုင်ပါလေ။အဲဒါအကြောင်းလည်းပဲအစိုးရကသူတို့ကဒီနှစ်တကြံရုံးပိတ်ရဲ့ကို၅ရက်လျှော့ချပြီးမယ်ဒီလိုအကျိုးစီစဉ်ထားတဲ့ပုံပုံတွေအတွက်အုပ်ချုပ်ရေးနည်းလမ်းနဲ့၅ရက်အစင်ပြောင်းစီစဉ်ပေးပါမယ်လို့သူတို့ကပြောပါတယ်အဲ့တော့ဆိုတော့သဘောကတော့ဘယ်လိုဖြစ်သွားလဲဆိုတော့ဝန်ထမ်းတွေမှာတောင်မှအကျိုးရင်းစီစဉ်ထားတဲ့လူတွေကဒီသင်ချံပိတ်ရဲ့ဆေးရရမယ်အဲတခြားလူတွေကတော့မရဘူးဆိုပြီးတော့ဝိဝါဒကွဲပြားကြီးဖြစ်သွားပါတယ်တခါနော်ဟိုအစိုးရဝန်ထမ်းတွေကတော့အုပ်ချုပ်ရေးဒီလမ်းနဲ့ငားရဲ့တိုးပေးမယ်ပေါ့နော်တိုးပေးမယ်စီစဉ်နဲ့သို့တော်ညာလေဒီအပြင်လုပ်ငန်းတွေမှာလုပ်နေတဲ့ဝန်ထမ်းတွေအလို့သမားတွေအတွက်ကြာတော့ပကြံပိတ်ရက်က9ရက်ပဲရမလို့ဖြစ်နေပါတယ်။ဒါကြောင့်ဒီအလို့သမားသတ်မှတ်ကတွေကကန့်ကွက်တဲ့အခါမှာအလို့သမားဝန်ကြီးဌာနကလေပြီးတော့ညှိနှိုင်းပြီးအလို့ချင်းတွေနဲ့သူတို့ညှိနှိုင်းပြီးတော့ဆယ်ရအောင်စီစဉ်ပေးပါမယ်လို့တစ်ခါဖြစ်သွားတယ်။အဲ့တော့ဘယ်လိုဖြစ်သွားလဲဆိုတော့ဒီအစိုးရရဲ့ထုတ်ပြန်တဲ့အမိန့်ကနော်တကယ်လက်တွေ့မှာဘာမှအကျိုးသက်ရောက်မှုမရှိဘူးဖြစ်သွားပါတယ်။
ဟုတ်ကဲ့
ဒီကိစ္စကိုအလင်းစလို့ဟိုဒီမျိုးကတ်ပြီးတော့ဆုံးဖြတ်ပြီးတော့တကယ်လက်တွေ့ကြတော့လေဘာမှအကျိုးသက်ရောက်မှုမရှိဘူးဆိုတဲ့သဘောကကျွန်တော်အမြင်ပြောရရင်တော့ဒါအစိုးရအဖွဲ့ရဲ့အဲပိတ်ခါကိုတိကျစီရလို့ကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့ခင်ဗျာဒေါက်တာရံမျိုးသိန်းဆိုတော့ခဏလေးခင်ဗျာကိုဝါက10ရက်ကနေ9ရက်ရှော့လိုက်တာကိုရောကိုဝါသဘောတူပါသလား
ကျွန်တော်ဒီနေ့ပြောရရင်ဒီလိုဒီအားကတော့တရားကျွန်တော်တို့သုံးတတ်အောင်ပါသုံးတတ်အောင်ပါကျွန်တော်ကတော့ဘာလို့ကိုဝေဖန်ခြင်းလဲဆိုတဲ့အခါကျတော့၁၀ရက်ကနေပြီးတော့၅ရက်လျှော့ချတဲ့ကိစ္စကိုလူတို့ကြားထဲမှာလည်းတရားကြပါ့လေဒီကူပါပေါ့သဘောထားယူရမျိုးမရှိတဲ့အပြင်ကတ်ပြီးတော့ပြင်ညာလိုက်တဲ့အချက်ကိုကျွန်တော်ကပို့ပြီးတော့စိတ်ထဲမှာပုံဝင်မကြဖြစ်ပါလေ
ဟုတ်ကဲ့ခင်ဗျာဒေါက်တာရံမျိုးသိန်းပြောပါခင်ဗျာ
ကျွန်တော်ရဲ့အမြင်ကတော့ပေါ့လေဒီဟိုကိုကျော်သိန်းပထမဆုံးမိတဲ့မိခိုးမှာပေါ့လေဥမာ10ရက်ကနေဟလာ9ရက်ရှော့ချတဲ့ပုံမှာဥမာနှစ်တစ်ကူပေါ့လေမဟာတကံပိတ်ရက်ကဟလာဒီလွန်ခဲ့တဲ့10နှစ်ခဲကနေပြီးတော့စပြီးတော့ဟိုအခြားရုံးပိတ်ရက်တွေနဲ့နှိုင်းယှဉ်လိုက်ရင်တော့နည်းနည်းများနေတာကိုတွေ့ရတယ
်ဟုတ်ကဲ့
အဲ့ဒီအခါကျတော့အဲကျွန်တော်အများအားဖြင့်တော့ဒါကိုပြန်ပြီးတော့ဟိုဟိုထိန်းကြီးဖို့တော့လိုအပ်တယ်လို့ကျွန်တော်ကမြင်တယ်အဲဒါပေမဲ့အဲ့ဒီလိုအစီအစဉ်မျိုးကိုတော့ဖော်ဆောင်တဲ့နေရာမှာကျွန်တော်အများအားဖြင့်တော့ဟိုအချိန်ယူပြီးတော့စနစ်တကျပြင်ဆင်ပြီးတော့တော့နှိမ့်နိုင်ပြီးတော့ဆောင်ရွက်တဲ့လို့ကျွန်တော်ကမြင်တယ်။တဘောတော့နိုင်ငံရေးပါတီတစ်ခုကနေတော့နိုင်ငံရေးရရွေးကောက်တင်မြှောက်ခံရပြီးတော့တက်လာတဲ့အစိုးရတရက်ဟာတော့ဘယ်ပြဿနာကိုပဲဖြစ်ဖြစ်ချင်းကအဖြေရှာတဲ့နေရာမှာနိုင်ငံရေးအမြင်နိုင်ငံရေးအသိတော့စီးယုံရေးအမြင်စီးယုံရေးအသိနဲ့ချင်းကပြီးတော့အဖြေရှာနိုင်မှုလိုအပ်တယ်လို့ကျွန်တော်ကမြင်တယ်။အဲနောက်တစ်ဖက်ကတော့ဒီကျွန်တော်တို့ဟိုအများတိသူရုံးပိရက်ကိုဟလာရှော့ချတဲ့နေရာမှာအဲကျွန်တော်အမြင်အားဖြင့်တော့ကျွန်တော်တို့ကခုနပြောသလို နိုင်ငံဝန်ထမ်းတွေကိုကျွန်တော်တို့ပုဂ္ဂလိကဝန်ထမ်းတွေရောရဲ့ခံစား권တွေကိုလည်းထည့်သွင်းစဉ်းစားဖို့လိုအပ်တယ်လို့ကျွန်တော်ကမြင်တယ
်ဟုတ်ကဲ
့ဥပမာအဖြစ်ဒါကျွန်တော်တို့ data တွေမှာရှိတဲ့နိုင်ငံတွေနဲ့နှိုင်းယှဉ်လိုက်မယ်ဆိုရင်ဟဲ့လားကျွန်တော်တို့နိုင်ငံရဲ့နိုင်ငံဝန်ထမ်းတွေပုဂ္ဂလိကဝန်ထမ်းတွေရဲ့ရုံးပိတ်ချက်တွေကများနေတယ်လို့ပြောနိုင်ပေမဲ့တကယ်တမ်းကျွန်တော်တို့နိုင်ငံထဲမှာရှိတဲ့နိုင်ငံဝန်ထမ်းတွေနဲ့ပုဂ္ဂလိကဝန်ထမ်းတွေရဲ့ဥပမာခွင့်ခံစား권ရကြတော့အခြားနိုင်ငံတွေနဲ့နှိုင်းယှဉ်မယ်ဆိုရင်ယုံနေနေတာကိုတွေ့ရတယ်ဥပမာစာရွက်ပေါ်မှာဥပဒေထဲမှာခွင့်ခံစား권တွေရှိနေပေမဲ့လို့တကယ်တမ်းအဲ့ဒီခွင့်ခံစား권ကိုဒါပြပြဝဝရနိုင်တဲ့အပိုင်းမှာတော့ကျွန်တော်တို့ဝင်တန်းနေပေါ့လေနိုင်ငံဝင်တန်းနေရောပုဂ္ဂလိကဝင်တန်းနေရောမှာရောရဲမှုတွေအားနည်းမှုတွေရှိနေတယ်လို့အဲ့လိုကျွန်တော်ကသုံးသပ်ပါတယ်။
ဟုတ်ကဲ့ဒေါက်တာရမျိုးသိန်းရဲ့ပုဂ္ဂလိကကိုပိုင်အမြင်နဲ့ပုဂ္ဂလိကကိုပိုင်ခန်းစားချက်အမြင်နဲ့ဆိုရင်အချိန်ကာလတစ်ခုတည်းရုံးပရက်ကို10ရက်ဇက်တိုက်သတ်မှတ်တာကများတယ်လို့သဘောထားသလားတို့မို့အတော်ပဲလို့သဘောထားသလ
ားကျွန်တော်မြင်တာတော့အချိန်ကာလတစ်ခုပေါ့လေ10ရက်လောက်ဇက်တိုက်သတ်မှတ်တာကတော့ကျွန်တော်မြင်အချင်းတော့ဟိုများတယ်လို့ကျွန်တော်ကယူဆတယ
်ဒါ
ပေမဲ့အဲ့ဒီများတာကိုကျွန်တော်တို့ဆယ်နှစ်လောက်တားကြနေတာကိုကျွန်တော်တို့ပြန်ပြီးတော့ထိမ့်ညို့ဖို့ဆိုလို့ရှိရင်ကျွန်တော်တို့ကဟလာဟိုညှိနှိုင်းဖို့လိုအပ်တယ်ဒါဆွေးနွေးဖို့လိုအပ်တယ်တိုင်ပင်ဖို့လိုအပ်တယ်ပြီးတော့အချိန်ယူဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့ခင်ဗျဒါရေးဆွေးနွေးမယ်တော့ရှင်ဖိတ်ခေါ်ပါမယ်ထိုင်းနိုင်ငံမှာရောက်နေတဲ့ကိုကျော်စန်းဝင်းပါဆိုတော့ကိုကျော်စန်းဝင်းကထိုင်းနိုင်ငံကနေပြီးတော့လက်ရှိမြန်မာနိုင်ငံရဲ့တကြံကာလရုံးပိတ်ရဲ့နေသွားတာကိုဘယ်လိုများဆွေးနွေးကြပါသလဲဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီငါရဲ့တရားဝင်တက်မှတ်တဲ့အပေါ်မှာကျွန်တော်တို့ကတော့မလုပ်ဘူးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံကဗုဒ္ဓဘာသာအများစုနေထိုင်တဲ့နိုင်ငံတစ်ခုဖြစ်ပါတယ်ဗုဒ္ဓဘာသာပြန်မှာကနိတိကုဆိုတာအခုအမြန်ဆုံးနေ့အရှင်ခါလည်းဖြစ်ပါတယ်တကြံရက်ပြန်မှာဆိုလို့ရှိရင်ကျွန်တော်တို့ဗုဒ္ဓဘာသာထုံးတဲ့ဆင်ကအရာဖရာရေတက်နေတာလို့ဒီမဆရာတော်အပေါ်အပွားတွေကိုရှိခိုးကံတော့ပါလေရှိပါတယ်တချို့တလေကရဲရွာကိုစွန့်ခွာပြီးအလုပ်သွားလို့ရတဲ့အလုပ်သမားတွေရှိတယ်တနည်းမှာတခါပဲရှိတဲ့ဒီနေ့ရက်တွေမှာကွန်ပျူတာစုကိုအပိုင်ဝင်နဲ့နည်းနည်းထွတ်ထွတ်သုံးလေးရက်တော့လည်းကောင်းမျိုးရှင်ချတာပေါ့ဗျာဒီနေ့မှာဆိုလို့ရှိရင်ဒီအစိုးရဝန်ထမ်းဒီတော့မှကျွန်တော်ကရခိုင်ထိုးတော့ရခိုင်ပြည်တိုင်းတာနဲ့တိုင်းပြည်ဒီမှာပေါ့တော့မှဒီလူပြည်တော်မောင်းတော့ရတိတော်ဖက်ကလူတွေကဒီမန္တလေးတိုင်းတို့ကရှင်ပြည်တို့ရှင်းပြည်တို့မှကြားနေတယ်ဆိုလို့ရှိရင်အဲ့ဒီရွာကိုပြန်ဖို့အတွက်အဲ့ဒီ၅ရက်ဆိုတာအသွားအတင်းနဲ့တော့မလုံလောက်ဘူးခင်ဗျာဒီနေ့မှာအင်တူရှင်ဟုတ်တဲ့လူပြောပြောလေးပါရှင်ပါမှာပေါ့သူတို့ကတော့ခွင့်ရအများကြီးဆုံးချတာပေါ့ဗျာကျွန်တော်ပြောရှင်တာကတော့ဒီမြန်မာပြည်မှာအစိုးရဝန်ထမ်းတွေအတွက်တရားဝင်ဆေးရက်ပိုက်ပြီးတော့ကုမ္ပဏီဝန်ထမ်းတွေအတွက်ကြာခါကုမ္ပဏီဖီကန်စီနီအတိုင်းပိုက်ပေါ့ပရက်တွေမှာအလုံးလုံးကြီးရှင်နေဆိုလို့ရှိရင်နှစ်ဆပေးပေါ့ဗျာဟိုနှစ်ဆပေးတဲ့အလုံးသမားဥပဒေကိုထုတ်ပေးလိုက်ရင်ပြီးနေတာပဲဒီ
ဟုတ်ကဲ့ခင်ဗျာ
အခုဟာကပပအလိုလိုအမျိုးဆိုဝေဖန်ခန့်ရှင်းနေတယ်လို့မျိုးဖြစ်နေပါလေဟုတ်
ဟုတ်ကဲ့ပါခင
်ဗျာကွန်ပျူတာနိုင်ငံတကူမှာဆက်ပြီးရနေပြီးပို့ဆောင်ရစနစ်ပြီးကွန်ပျူတာမရှိသေးအောက်ရှေ့ပြီးအလုပ်သမားတွေလူတန်းစားအများစုရှိနေတဲ့အချိန်မှာအစိုးရတည်းရဲ့အစိုးရတည်းရဲ့ဟာစီးပွားရေးအကြောင်းကြားချက်တကူတင်းနဲ့ဥပဒေအသစ်ကိုရှင်းရှင်းတတ်ထင်မပြင်းမှုလို့ပဲမြင်ပါလေခင်ဗျာ
ဟုတ်ကဲ့ခင်ဗျာကိုကျော်ဆန်းဝင်းကျေးဇူးအများကြီးတင်ပါတယ်ဆိုတော့ကိုကခင်ဗျာအစိုးရကဘာကြောင့်ဒီဥစ္စာကိုဒီလောက်အလောတကြီးပေါ်တော့ကတ်ပြီးတော့မှလုတ်ရတာလဲတာမန်လူတွေတောင်မှမြင်နိုင်တဲ့ကိစ္စကိုဘာကြောင့်အစိုးရလုတ်နေတဲ့လူတွေကမမြင်နိုင်ရတာလဲကိုကဘယ်လိုမြင်ပါသလဲ
ကျွန်တော်ထင်တာပေါ့တကယ်တမ်းပြောရင်တော့ဗျာအကြောင်းပြချက်ကတော့တိတ်တော့ချင်းချင်းရှားရှားမတွေ့ဘူးသို့တော်ညာပဲကျွန်တော်ယူဆချက်ပြောရင်တော့ကျွန်တော်တို့တိုင်းပြည်မှာတော့စီးပွားရေးကကျတယ်ပေါ့နော်ကျနေတယ်เนาะအကြပ်တူဦးတည်နေတဲ့သဘောမျိုးလက်ရှိမှာပေါ့နော်ပြင့်နေတဲ့အခါကျတော့စီးပွားရေးကိုတိုးတက်လာအရှိန်ခုန်ပြင့်ဆောင်ရွက်ရမယ်ဆိုတဲ့အယူအဆပေါ်မှာအခြေခံပြီးတော့ဒါရုံးပိတ်ရဲ့တကြံရုံးပိတ်ရဲ့အတွင်းမှာဒါပြပပုဂ္ဂိုလ်ကြီးတင်ပို့ဖို့အတွက်အခက်ခဲဖြစ်နေပေါ်တယ
်ဟုတ်ကဲ့
ဘန်လုံးငန်းဆောင်ရွက်တာပဲဖြစ်ဖြစ်စင်မောတင်ပို့တာပဲဖြစ်ဖြစ်အခက်ခဲဖြစ်တယ်ဆိုတဲ့ပုံမှာမူတည်ပြီးတော့ဆောင်ရွက်တယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့လည်းဒါမျိုးသူကယုတ်တဲ့ဝုန်းတိုင်းလောက်တာတော့မသိတော့ဘူးလို့ကျွန်တော်ယူဆပါတယ်။
တော်တော်မျိုးသိဘာကြောင့်ဟဲ့လားကြိုပြီးတော့လေလုံးလို့ရရတဲ့အတိုင်းအခုကျမှဘာကြောင့်ဒီလောက်ကြီးကတ်ပြီးတော့မှလုံးလိုက်ရတာလဲအလောတကြီးဘာကြောင့်အဲ့လိုဖြစ်သွားရလဲတော်တော်မျိုးသိယူဆတယ
်။ဟိုကျွန်တော်အမြင်ကတော့ဟိုခုနကိုကဆွေးနွေးသူလိုပဲပေါ့လေဒီစီးပွားရေးစဆင်းနေတဲ့အပေါ်မှာဒါအချောင်းပြတဲ့အချက်လို့ကျွန်တော်ကတော့မြင်တယ်ဟိုကျွန်တော်တို့ဒီသမရယုံကထုတ်ပြန်နေချင်ညာချက်မှာလည်းပဲအဲ့လိုအလားတူပေါ်ပြတာကိုတွေ့ရတယ်။ဒါမှမဟုတ်ခုနပြောလို့ပေါ့တစ်ခါကြည့်နေဆိုလို့ရှိရင်ပေါ့လေတကယ်တမ်းကဟလာ ဒီနှစ်မှာလုပ်ဖို့ငေါ်ရွေချက်ရှိတယ်ဆိုရင်ဟလာ2018မှာလုပ်ဖို့ရွေချက်ရှိတယ်ဆိုရင်ဥပမာ2016ခုမှာနေကအဓိကိစ္စနဲ့ပတ်သက်ပြီးတော့အများကြီးကိုအသိပေးဖို့လိုအပ်တယ်နောက်ပြီးတော့ချုပ်တင်ဟိုစီစဉ်ဖို့လိုအပ်တယ်လို့မြင်တယ်အခုကျတော့အနည်းကဆောင်ရွက်လိုက်တဲ့အခါကျတော့ဘာဖြစ်သွားလဲဆိုတော့တစ်ခါကဆင်းလာမယ်ဆိုရင်ဟလာအစိုးရရဲ့စီမံခန့်ခွဲမှုအပိုင်းနော်စီမံအုပ်ချ ကရှေ့ကနေကောင်းမှုအတွက်လုပ်တာပဲဟလာကောင်းမှုအတွက်လုပ်တာဖြစ်တဲ့အတွက်ကြောင့်မလို့ဟလာဟိုပြည်သူလူထုအနေနဲ့အစိုးရလုပ်တာကိုဘာမှမငြင်းမဆန်မဲနဲ့လိုက်ပါဘူးလိုအပ်တယ်ဆိုတဲ့ဥမာဟိုရှေ့အရင်ခေတ်တုန်းကပြောရဲပေါ့ဗျာဘူးပေါက်တာမလိုချင်ဘူးရေးပါတာပဲလိုချင်တယ်ဆိုတဲ့ဟိုအာဏာရှင်ဆန်ဆန်စဉ်းစားချက်ထပ်မှများအခြေပြုပြီးတော့ဒီလိုပေါ်ဆောင်မှုမျိုးဖြစ်လာသလားလို့လည်းစဉ်းစားစရာရှိတယ
်ဟုတ်ကဲ့
ဒါနဲ့ကျွန်တော်အမြင်အဖြစ်တော့ဒီလိုမျိုးပေါ့လေကစင်ကလျားနဲ့ဖျူဖျဲဖြစ်သွားတာဟာလက်ရှိအစိုးရရဲ့တနစ်ပတန်းတွင်းမှာအင်မတန်မှအရှက်ရစရာကိစ္စတခုလို့ကျွန်တော်အဲ့လိုတုံ့ပြန်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့စီကိုဒီ Facebook ကနေပြီးတော့ဒီမှတ်ချက်ပေးဆွေးနွေးထားတဲ့ဟာတွေကိုကျွန်တော်တို့ Why Not သားတွေကဖတ်ပေးထားတာရှိပါတယ်ဆိုတော့ပထမဦးဆုံးတော့ဒီ Why Not သားတွေဖတ်ပေးထားတာမတိုင်ခင်မှာကျွန်တော်တို့သောတာရှင်ကြံခင်းမျိုးကဥကျော်လင်းကနေပြီးတော့အသံဖိုင်ပေးပို့ပြီးတော့ဆွေးနွေးထားတာရှိပါတယ်1မိနစ်45စက္ကန့်အဲ့ဒါလေးအရင်ဆုံးနောက်ထောင်ကြည့်အောင်ပါခင်ဗျာ
တကြံရက်နဲ့ပို့တက်ပြီး10ရက်ပိတ်တဲ့အစီအစဉ်ဟာရခင်အစိုးရလက်ထက်လှုပ်ဆောင်ချက်တွေအနေနဲ့ဝန်ထမ်းတွေပါဝင်တပြည်လုံးကဝန်ထမ်းမိသားစုတွေနဲ့ပတ်သက်သူတွေအနှစ်သက်ဆုံးဆောင်ရွက်ချက်လို့မြင်ပါတယ်။ကျောင်းသားတွေရဲ့အမျှော်လင့်ဆုံးနေ့ရက်ကနွေရာသီရက်ရှိကျောင်းပြည့်ရက်တွေဖြစ်သလိုတနစ်တာညီငွေဖွဲ့ရာစာသင်ခန်းတွေကနေလွတ်လွတ်ကျွတ်ကျွတ်အနားယူခွင့်ရတဲ့နေ့ရက်တွေပါပဲ။အဲ့ဒီနေ့ရက်တွေဟာလှုပ်တင်တာတွေကြီးလှုပ်နေရတဲ့ဘဝတွေကရုပ်ထက်ပြီးကိုနှစ်သက်သဘောကျတဲ့အလုပ်ကလေးတွေလှုပ်ခွင့်ရတဲ့နေ့တွေပါ။ဒီလိုရက်ရှိမျိုးကိုအလုပ်ကိုတက်ပြစ်ပင်စင်မယူမချင်းလှုပ်နေရတဲ့ဝန်ထမ်းတွေအတွက်တစုတစည်းတည်းတစ်ခါမှမရခဲ့ပါဘူး။အဲ့ဒီလိုရခဲ့တဲ့အတွက်လဲဝေးလံတဲ့ဒေတာကမိဘရတ်ထံပြန်ခွင့်ရခဲ့ကြတယ်လို့ဤတဲ့သူတွေအတွက်လည်းကိုအခြေချရာနေရာမှာပင်စင်ယူပြီးနေထိုင်ဖို့အစီအစဉ်တွေပြန်လည်စီစဉ်ဖို့အချိန်အပြည့်အဝရခဲ့ကြပါတယ်။ခရီးထွက်အပန်းဖြေတဲ့သူတွေအတွက်လည်းအပန်းမှမပြေခင်ကတော့ကမျိုးအလုပ်ခွင့်ပြန်ဝင်ရတဲ့အဖြစ်မျိုးမရောက်တော့ပါဘူး။အဓိကကတော့မိသားစုလိုက်ဝန်ထမ်းဘဝနေရာအသီးသီးမှာခွဲခွာတာဝန်ထမ်းဆောင်နေကြတဲ့သူတွေတစ်နှစ်မှတစ်ခါအာရပါရစီစဉ်လုံးလုံးနေခွင့်ရတဲ့အချိန်တွေလည်းဖြစ်နေပါတယ်။စေရဆိုပေမဲ့တပတ်မှာနှစ်ရက်ပိတ်နေကြရက်နဲ့ပေါင်းလိုက်ရင်ရက်ပိုပိတ်ပေးလိုက်ရတာက3ရက်ထဲသာဖြစ်လို့3ရက်ကလေးအတွက်နဲ့ပျော်ရွှင်နေရတဲ့တပြည်လုံးကဝန်ထမ်းမိသားစုတွေရဲ့မျှော်လင့်ချက်တွေကိုမဖြည့်ဆည်းသင့်မှုထင်ပါတယ်။တရင်ကျိုးပိတ်ရက်တွေမှာခွဲခြားတတ်မှတ်ပေးတာကဝန်ထမ်းနေအဖို့စေရတစုတစည်းတည်းပိတ်မှုလို့လူငွေရေးကိစ္စအဝဝလှုပ်ဆောင်ဖို့အချိန်မလုံလောက်နိုင်ပါဘူး။ပိတ်ရက်ချင်းတွေ့ရင်တစုတစည်းတည်းကဝန်ထမ်းအနေအားလုံးနှစ်သက်သဘောကျမဲ့အစီအစဉ်ဖြစ်တယ်လို့ဝန်ထမ်းတွေကိုမိပြီးပတ်သက်ရာအလို့ကန်စီးပွားရေးလုပ်ငန်းများလှုပ်ဆောင်သူတွေကိုလည်းအလုပ်လုပ်မရတဲ့အတူတူတစ်နှစ်မှတစ်ခါရက်ရှည်နားနေခွင့်ရသွားကြပါတယ်။ဒါကြောင့်မို့ရက်ရှည်မပိတ်ခင်ကြိုတင်စီစဉ်စရာကိစ္စတွေကိုစီစဉ်ထားပြီးရက်ရှည်ပိတ်ရက်ကိုတော့10ရက်အတိုင်းပဲထားသင့်ပါတယ်ဗျာ
။အဲ့ဒါကတော့ဂျန်ကင်းမျိုးကဥကျော်လင်းပါသူကတော့10ရက်ပဲထားဖို့ပြောပါတယ်။နောက်တဦးကအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတာပါဥကျော်ရှိန်ပါတယ်ဆိုတော့မတ်တင်ကြီးထိုက်ကဖတ်ပြပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။တကြံရုံပရဲ့လျှော်တာကိုထောက်ခံပါတယ်ရုံပရဲ့ရှေကြီးကာလမှာဌာနဆိုင်ရာရုံများနဲ့အဆက်အသွယ်ပြတ်တာနစ်နာပါတယ်အခုလိုနိုင်ငံတကာရင်းနှီးမြှုပ်နှံမှုဖိတ်ခေါ်နေရချိန်မှာရုံတကားတွေအမြဲဖွင့်ထားရပါမယ်ပုဂ္ဂလိကလုပ်ငန်းတွေဟာဌာနနဲ့ဆက်ဆံနေပါတယ်တနစ်မှာရုံပရဲ့125ရက်ရှိပါတယ်တနစ်တာကာလရဲ့၃ပုံ၃ပုံရုံပိတ်ထားတာပါဆိုးတာတစ်ခုရှိတယ်ရုံဖွင့်ပေမဲ့ productive မဖြစ်ပြန်ဘူးရုံတရုံမှာလူ40ရှိရင်အဓိက10ယောက်ကပဲလှုပ်ရှားနေတာပါရှေးတုန်းကစနေနေ့ဝက်ရုံဖွင့်နေကြောင်းတက်ရတယ်တကြံရုံပိတ်ရဲ့လျှော့လိုက်ရလို့တခြားမရှိဘူးတဲ့ရုံပိတ်ရဲ့အစ်စ်တွေဖန်တီးပေးစီရလဲမလို့အဖူတိုင်းပြည်တိုးတက်ခြင်းတော့အလုတ်ကိုတိုးပြီးလှုပ်ကြဖို့ဆွေးနွေးအကြံပြုလိုပါတယ်လို့ရေးထားပါတယ်ရှင
်အဲ့ဒါကဥကျော်ရှင်ပါတခါနောက်တူကဘလူးကျွန်းချောင်းဆူမြို့နယ်မှုဒွန်းကြီးရွာကကိုထက်အောင်ပါခုနဥကျော်ရှင်ကတော့သူကတော့ပိတ်ရဲ့လျှော့တာကိုသူကလက်ခံတဲ့သဘောရေးပါတယ်ကဲကိုထက်အောင်ကရောဘာသဘောထားရှိပါသလဲဒီခေါက်တော့နားလောက်ပါဖတ်ပြပါ
ဟုတ်ကဲ့ပါတကြံရုံပိတ်ရက်ကိုလျှော့လိုက်တာအစိုးရအတွက်အဆင်ပြေပင်မလို့ဇာတိနဲ့အဝေးမှာတာဝန်ထမ်းဆောင်နေရတဲ့ဝန်ထမ်းတွေအတွက်ကဒီလိုရက်ရှည်ရုံပိတ်ရက်ရောက်မှာပဲအိမ်ကိုအေးဆေးပြန်ပြီးမိသားစုနဲ့အတူပျော်ရွှင်အနားယူရမယ်သူတွေအတွက်ဆိုရင်အဆင်မပြေဘူးပေါ့လို့ရည်ထားပါတယ်ရှင
်ကျေးဇူးတင်ပါတယ်ခင်ဗျာဒါကမူဒွန်းကြီးရွာကကိုထက်အောင်ပါဆိုတော့ကိုကလူတွေကြားထဲမှာတော့သဘောထားကအမျိုးမျိုးပဲဒါပေမဲ့ဒီ10ရက်ကနေ short ချလိုက်တာကိုသဘောမတူတဲ့လူကတော့များပါတယ်ကျွန်တော်တို့စီကိုပို့တယ်လဲမှာလဲရေတွယ်အပြင်ရှင်းကြည့်မယ်ဆိုရင်တော့သဘောတူတဲ့လူကနေပါတယ်သဘောမတူတဲ့လူကများပါတယ်သဘောတူတဲ့လူတွေ10ရက်ကနေပြီးတော့9ရက် short တော့သဘောတူတဲ့လူတွေရဲ့ကျိုးကြောင်ပြတ်ချက်ကလည်းပဲတော်တော်လေးခိုင်လုံတဲ့သဘောတော့တချို့ဟာတွေမှာတွေ့ရပါတယ်ဆိုတော့ မိတို့ပင်ဖြစ်စေအခုပုံစံကြတော့ဒီအမိန်ကြီးရေစုံမျောမဲ့တဘောဖြစ်သွားပြီလို့ကိုကအလူနာရတယ်လ
ားကျွန်တော်တို့ဒီနေ့ထုတ်တဲ့ပေါ်ပြီးဒီနေ့အတွက်ကတော့ထုတ်လိုက်တဲ့အမိန်ကရေစုံမျောသွားပေါ့အမိန်ရဲ့တဘောကသူကဒီနေ့မှ၅ရက်ပဲတည့်ရအောင်ပါကျုံပြီးရကဒီ၅ရက်ပဲရှိရမှာသို့တော်ကြားလဲအစိုးရဝန်ထမ်းတွေအတွက်ကတော့အုပ်ချုပ်ရေးနီးလန်းနဲ့အားလိုက်ရဲ့၅ရက်ဖတ်တိုးပေးရပေါ့လေတော့ဒီစီမံပေးတယ်ပေါ့နောက်တစ်ခါပုတ်ကိကဝန်ထမ်းတွေအတွက်လည်းဒါအလုပ်သမားဝန်ကြီးကဒီသူညှိနှိုင်းပေးရတဲ့ဆေးရရမယ်လို့ဆိုတယ်အဲဆိုတော့ဒီနှစ်မှာတော့ထုတ်လိုက်တဲ့အမိကဘာမှအကျိုးတရားမှုမရှိဘူးဖြစ်သွားတာပေါ့
ဟုတ်ကဲ့ခင်ဗျာတော်ရမျိုးသိန်းကဘယ်လိုမြင်လဲ
အဲကျွန်တော်မြင်လဲအဲ့လိုပါပဲဗျဟိုဒီနှစ်ကအမှန်တကယ်ကတော့ဟိုအမိလာထုတ်လိုက်ပြီးတော့တကယ်တမ်းကအဲ့ဒီအမိကိုအကြောင်းပြုပြီးတော့ဟလာအစိုးရပေါ်မှာဝေဖန်တာတွေအစိုးရရဲ့စီမံခန့်ခွဲမှုအလွဲတွေဒါတွေပေါ်လွင်လာတာလွဲလို့ရှိရင်အဲတကယ်တမ်းပြောမယ်ဆိုလို့ရှိရင်တော့ဟိုထိရောက်မှုအပိုင်းမှာဟိုဟိုရှေးဆုံးမျောသွားတယ်လို့ပဲကျွန်တော်ကတော့မြင်ပါတယ်ဒါနဲ့ကျွန်တော်တို့အဲ့မှာတစ်ချက်ပေါ်လေးစဉ်းစားဖို့လိုအပ်တာကပုဂ္ဂလိကဝန်ထမ်းတွေရဲ့ဒီစားပိုင်ခွဲမှာ
ဥ
ပမာအခုအချိန်မှာအစိုးရဘဏ်ရဝန်ထမ်းတွေကတော့သူကဟလာဘူးကအတိုင်းဆယ်ရက်လို့သတ်မှတ်ထားပြီးနေလို့လက်ရှိအချိန်နေထိနိုင်ငံတဝိုင်းမှာရှိတဲ့ပုဂ္ဂလိကဝန်ထမ်းတွေရဲ့ဒီနေ့မှာဆယ်ရက်အတွင်းခန်းစားခွင့်နဲ့ပတ်သက်ပြီးတော့ဟိုအတိအကျအာမခံချက်မရသေးပါဘူးကျွန်တော်အမြင်အားဖြင့်တော့နိုင်ငံဝန်ထမ်းပဲဖြစ်ဖြစ်ပုဂ္ဂလိကဝန်ထမ်းပဲဖြစ်ဖြစ်သူတို့ကနိုင်ငံသားတွေဖြစ်တယ်နိုင်ငံသားတွေဖြစ်တဲ့အတွက်ကြောင့်မလို့အများပြည်သူအယုအလုံးပိတ်ရက်ကိုဗန်းတူရည်တူရဖို့လိုအပ်တယ်လို့မြင်တယ
်အ
ဲ့ဒီအတွက်ကိုနော်နိုင်ငံတော်သမ္မတရုံးကပဲဖြစ်ဖြစ်ဟာလူ့သမားဝန်ကြီးဌာနကပဲဖြစ်ဖြစ်ဟဲ့လားအမိတ်တရက်ထုတ်ပြန်ပြီးတော့အဲတနိုင်ငံလုံးကိုလွှမ်းခြုံနိုင်တဲ့အကျညာချက်အမိမျိုးဖြစ်ဖို့လိုအပ်တယ်လို့မြင်ပါတယ်။ရုပ်ရည်ဆယ်ရက်အပြည့်အဝရဖို့အတွက်ကို
ဟုတ်ကဲ့ဒါကတော့တမရနိုင်ငံတော်အစိုးရကမင်းထုတ်တာတော့အလုံးနဲ့ဆိုင်တင်တာပေါ့ဗျာ။ဟောဟိုတချို့အစိုးရဝန်ထမ်းကတော့ဒီလိုအလို့သမားတွေကတော့ဒီလိုပုဂ္ဂလိကဝန်ထမ်းကတော့ဒီလိုဆိုလို့တော့ဘယ်နိုင်ငံမှမလုပ်လို့မရှိသလိုလုပ်တဲ့နိုင်ငံရဲ့ဥချုပ်ရေးနဲ့ပတ်သက်လို့စီမံခန့်ခွဲရေးနဲ့ပတ်သက်လို့မေးခွန်းထုတ်တာလည်းတဘာဝကြောင့်လို့ကျွန်တော်ယူဆပါတယ်။ဆိုတော့နောက်တစ်ခုကကျွန်တော်တို့ Facebook ကနေပြီးတော့ဆွေးနွေးထားတဲ့အေးမြတ်သူဆိုတဲ့သောဒရှင်ရဲ့အမြင်ကိုအခုနားထောင်ကြည့်အောင်ပါ။
ကျမက NLD ပါတီကိုအားပေးထောက်ခံနေသူတယောက်ပါဒီနေ့တကြံရုံးပည့်ရဲ့ရှော့တဲ့ကိစ္စကိုအပြင်းထန်ကန့်ကွက်ပါတယ်အခုဆိုကျမတို့ရွာကနေရန်ကုန်ကိုအလုလာလို့ကြားတဲ့သူတွေကတကြံရုံးပည့်ရဲ့မှာရွာကိုပြန်ကြဖို့တွန့်ဆုံနေကြပါပြီကျမတို့တွေကရန်ကုန်မှာတစ်နှစ်လုံးအလုလုကြရပြီးတကြံရုံးပည့်ရဲ့ရောက်တော့မှမွေးရရွာကိုတခဏပြန်ကြရတာပါအခုလိုရုံးပည့်ရဲ့၅ရက်ပဲတတ်မှတ်လိုက်ရင်အချိန်နှေးကားစီးပြီးပြန်မယ်နောက်နှစ်ဆန်းတရက်နေ့ကိုပြန်လာမယ်ကြားထဲမှာကျမတို့ရွာမှာနေရမယ့်အချိန်က3ရက်ပဲရှိပါတော့တယ်ဒီတိုင်းသာဆိုရင်တော့အဆင်ပြေနိုင်စရာနည်းနည်းလေးမှမရှိတော့ပါဘူးကန့်ကွက်ပါတယ်အပြင်းထန်ကိုကန့်ကွက်ပါတယ်ကားလက်မဲ့ကိစ္စကိုလည်းပြောချင်ပါတယ်ကျမတို့ရင်းနှံချောင်းမြို့ကိုတကြံရုံးပည့်ရက်ပြန်ရင်အသွားအပြန်3000 6000ရှိပါတယ
်ဒါမှန်လူတွေအတွက်ဒီကားကကအင်မတန်ဈေးကြီးတယ်လို့ကျွန်တော်နားလည်မိပါတယ်ဒါကသောတာရှင်အီးမြတ်သူ Facebook ပေါ်မှာဆွေးနွေးထားတာကိုမကင်ဖြူတွေကဖတ်ပြပေးထားတာပါ။နောက်သောတာရှင်တူဆိုင်းဟန်ခေးဆက်ဆိုတဲ့ရှမ်းပြည်ကသောတာရှင်တူဆွေးနွေးထားတာအတော်လေးစိတ်ဝင်စားစရာကောင်းတယ်လို့ကျွန်တော်ထင်ပါတယ်။ကိုကတို့ဒေါ်လာမျိုးတင်တို့အတန်လေးဟိုနှာထောင်ပေးကြပါအောင်။တမနစ်နဲ့6စက္ကန့်ရှိပါတယ်။သူဆွေးနွေးထားတာလေးကနည်းနည်းထူကြပါတယ်
။အပြေဝမရရှိကြလို့ဖြစ်ပါတယ်။အလို့သမားတယောက်အတွက်တစ်နှစ်ပတ်လည်လှုပ်သက်ခွင့်လစာနဲ့ခွင့်ခန်းစားခွင့်သာရရှိမယ်ဆိုရင်
ဒီကံပါဒီဥစ္စာကတခြားတောတာရှင်ဆွေးနွေးထားတာပါကျွန်တော်ကအခုဒီရှမ်းပြည်ကတောတာရှင်ဆိုင်းဟန်ကျွန်တော်တို့ကလည်းအချိန်ကသိမရှိတော့ဘူးဆိုတော့ရှမ်းပြည်ကတောတာရှင်ဆိုင်းဟန်ခေးဆက်ရဲ့ဆွေးနွေးချက်ကိုကျွန်တော်ဖွင့်ပြပေးချင်တာပါ10မိနစ်90စက္ကန့်နော်ပြန်နှံထောင်ကြည့်ပါဦးခင်ဗျာ
တကြံရုံးပည့်ရက်ကို9ရက်ထားတာကောင်းပါလေတစ်ချိန်နဲ့10ရက်ဇက်တိုက်ဆိုတော့တိုင်းပြည်အတွက်သိမကောင်းပါဘူးကျွန်တော်အမြင်ကတော့ပြည်နယ်တွေကိုလည်းတိကျဆိုးရရုံးပည့်ရက်တွေရှိသေးကြမှာလေဒါမှပြည်ထောင်စုသဘောပူဆောင်လာမှာပါတချို့သောရုံးပိတ်ရက်တွေကပြည်နယ်မှာရှိတဲ့တိုင်းရင်းသားတွေနဲ့လုံးဝမသက်ဆိုင်သလိုဖြစ်နေပါလေ။ဥပမာကရင်တိုင်းရင်းသားမရှိတဲ့ပြည်နယ်တွေမှာကရင်နေသိကူဆိုပြီးတော့ရုံးပိတ်ရက်ထားပေးရပါလေ။ကိုယ့်ပြည်နယ်ကိုယ့်လူမျိုးနဲ့သက်ဆိုင်တဲ့နေထူးနေမြက်ကြတော့အစိုးရကအတိအမှန်ပြုမပေးပါဘူး။ရှမ်းပြည်နယ်မှာဆိုရင်ဖေဖော်ဝါရီလ9ရက်နေ့မှာကြောက်တဲ့ရှမ်းပြည်မျိုးသားနေ့ခေါ်ရှမ်းပြည်နယ်နေ့ကိုအစိုးရရုံးပိတ်ရက်အနေနဲ့ရှိသင့်ပါလေ။တခြားပြည်နယ်တွေလိုက်ပြီးတော့ပိတ်ဖို့မလိုပါဘူး။အရင်စစိုးရခေကဆိုရင်ရှမ်းပြည်မျိုးသားနေခေါ်ရှမ်းပြည်နယ်နေကိုလွတ်လပ်လပ်ကျင်းပခွင့်တော်မရခဲ့ပါဘူးရှမ်းပြည်စည်းလုံးမှာမလိုလားလို့ထင်ပါတယ်ရှမ်းပြည်နယ်မှာတိုင်းရင်းသားမျိုးနွယ်စုများပြားတဲ့အတွက်ရှမ်းပြည်နယ်မျိုးသားနေကိုလွတ်လပ်လပ်တရားဝင်ပြည်နယ်ရုံးပိတ်ရက်တစ်ခုအနေနဲ့ကျင်းပခွင့်ရခြင်းဖြင့်ပြည်နယ်အတွင်းမှာစည်းလုံးညီညွတ်မှုကိုပြန်လည်ပြသနိုင်မယ့်နေ့ဖြစ်လာမှာပါအမျိုးသားရင်ကြားစေဖော်ဆောင်တဲ့နေရာမှာတိုင်းရင်းသားတွေရဲ့ခံစားချက်ကိုထင်ရတဲ့ပ ြည်နယ်အစိုးရပိတ်ရက်တရက်စီတရက်ဝင်သတ်မှတ်ပေးခြင်းကလည်းအပေါင်းလက္ခဏာဆောင်တဲ့လုပ်ရဖြစ်ပါလေ
။အမျိုးသားပြန်လည်တင့်မြတ်ရေးဆိုတဲ့အခြေခံအောက်မှာစဉ်းစားဆွေးနွေးသွားတာစိတ်ဝင်စားစရာကောင်းတယ်လို့ကျွန်တော်ထင်ပါတယ်။ဒါကဒီကနေ့ဖြစ်ပျက်ခဲ့တဲ့လွှတ်တော်ရင်ဖြစ်ပျက်တစ်ခုနဲ့လည်းတော်တိုက်ဆိုင်နေလို့ကျွန်တော်ဒီတော်တော်ရှင်ရဲ့ဆွေးနွေးချက်လေးကိုဖွင့်ပြတာပါဆိုတော့ကိုဘွားတို့တော်တော်ရင်မျိုးတိန်တို့ပြည်နယ်တစ်ခုချင်းစီမှာဟလာပိတ်ရက်တစ်ခုစီသက်ဆိုင်ရာပြည်နယ်လိုက်သတ်မှတ်ပေးဖို့ရှိဖို့ကောင်းတယ်ဆိုတာလည်းပဲစိတ်ဝင်စားစရာကောင်းတဲ့စဉ်းစားနည်းတစ်ခုလို့ကျွန်တော်တို့ယူဆပါတယ်ဗျာ။ဆိုတော့ကိုဘွားကကျွန်တော်တို့အချိန်1မိနစ်လောက်ကြံပါတယ်။တယောက်ကိုမိနစ်ဝက်စီလောက်ကိုဘွားနဲ့တော်တော်များများသိနေနောက်ဆုံးမှတ်ချက်လေးပြောပါ။ဒီဖြည့်ရက်ကနေပြီးတော့အစိုးရအနေနဲ့ဘယ်လိုသင်ခန်းစာယူသင့်တယ်လို့ကိုဘွားပြောကြမှာလဲ
။အဓိကတော့ဒုဒုကပြင်ရောက်တဲ့အစိုးရဖြစ်တဲ့အတွက်အစိုးရရဲ့စုထက်ချက်တိုင်းမှာဒုဒုကထောက်ခံနေဖို့လိုအပ်ပါလေ။အခုဆိုရင်ဒီကိစ္စကအရင်ကလိုအစိုးရတည်းစုံချက်တဲ့စုံချက်ချက်တဲ့အတွက်သူရရဲ့သုံးချက်ချက်အပေါ်မှာလူတို့ကနားမလဲစိတ်ရှုပ်ထွေးပြီးတော့သူရအပေါ
်ဟုတ်ကဲ့
ထောက်ခံမှုကြဆင်းစီရဲ့အတွက်ကျွန်တော်တို့ဒီကိစ္စမျိုးကိုသူရအနေနဲ့အလေးနဲ့ထားပြီးတော့သုံးသပ်ပြပါလေကိစ္စရဲ့အတိုင်းမှာလူတို့ရဲ့သဘောထားကိုရယူဆောင်ရွက်ပြီးမှသုံးသပ်ပြတယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ပါခင်ဗျာတော်တော်များများသိစကန့်အစေးရပါမယ်အ
ဲကျွန်တော်ကတော့ဒီအစိုးရအနေနဲ့ပေါ့လေလာမယ့်ကာလတွေမှာနော်လူထုနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုချမှတ်တဲ့နေရာမှာအချက်အလက်ပေါ့လေဖက်ပေါင်းစုံကနေအချက်အလက်အမြင်သဘောထားတွေကိုစုစည်းပြီးတော့မှနော်အများပြည်သူရဲ့စံထားနဲ့
ဟုတ်ကဲ့
အများဆုံးကိုက်ညီနိုင်မဲ့ဆုံးဖြတ်ချက်မျိုးတွေကိုချမှတ်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာတို့ရည်ရွယ်သေးရင်
လိုက်ရုံးပေးချက်သတ်မှတ်ပြီးလို့ကိစ္စကလည်းလုံးဝနဲ့ကျွန်တော်တို့မြင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာပြည်နယ်ဆွေးနွေးပေးသူတွေအားလုံးတရေပါဝင်ဆွေးနွေးသူနောက်ထောင်သူတို့တော်တော်ရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ